မြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার လက်နက်တွေထုတ်နိုင်ရေးကြိုးပမ်းမှုတွေကိုမဆွတ်လွှင့်ရင်တော့လုံးဝချေမှုန်းပြစ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာသမ္မတထရန့်ကအခုလိုပြောတာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းအစိုးရရဲ့မစင်မချင်းလုပ်ရက်တွေကလူအသက်ပေါင်းများစွာကိုမတွေးဝင်စရာချင်းချောက်မှုနဲ့အတူတကဘာလုံးအပေါ်ချင်းချောက်မှုဖြစ်တယ်လို့အမေရိကန်ခေါင်းဆောင်ကပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကိုမဖြစ်မနေကာကွယ်ရတဲ့အချိန်မှာရွေးချယ်စရာမရှိတော့ဘူးဆိုရင်တော့မြောက်ကိုရီးယားကိုအပြီးတိုင်ချေမှုန်းမယ်လို့သမ္မတကပြောတာပါ။အီရန်နိုင်ငံနဲ့ပတ်သက်ပြီးလည်းသမ္မတကပြောဆိုရမှာတော့အီရန်အနေနဲ့နျူကလ িয়ার သဘောတူစာချုပ်ကိုအကာအကွယ်ယူပြီးနျူကလ িয়ার အစီအစဉ်တွေဆောင်ရွက်နေမယ်ဆိုရင်တော့နျူကလ িয়ার သဘောတူစာချုပ်ကိုနိုင်လာနေလို့မရဘူးဆိုပြီးကမ္ဘာခေါင်းဆောင်တွေကပြောဆိုပါတယ်။အကြံဖတ်ဝါဒနဲ့ပတ်သက်ပြီးလဲကုလအထွေထွေညီလာခံမှာအမေရိကန်သမ္မတကပြင်းပြင်းထန်ထန်ပြောဆိုပါတယ်။အကြံဖတ်ဝါဒဆွဲအဖွဲ့တွေကိုငွေကြေးထောက်ပံ့နေတဲ့နိုင်ငံတွေကိုပေါ်ထုတ်တာဝန်ခံခိုင်းရမယ်အချိန်ရောက်ပြီလို့တုံ့နှုံပြောဆိုရပါ။အကြံဖတ်ဝါဒီတွေနောက်သူတို့အပေါ်လွှမ်းမိုးနေတဲ့အစ္စလာမစ်အစွန်းရောက်မှုတွေကိုရင်ဆိုင်ဖြေရှင်းတာမှာတာဝန်ရှိတဲ့နိုင်ငံတွေအတူတကွပူးပေါင်းဆောင်ရွက်ရမယ်လို့သမ္မတကပြောဆိုပါတယ်။အစွန်းရောက်အစ္စလာမစ်အကြံဖတ်ဝါဒကိုအဆုံးသတ်ရမှာဖြစ်ကြောင်းဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံနောက်တစ်ကမ္ဘာလုံးကိုပြိုကွဲသွားခွင့်မပြုနိုင်တဲ့အတွက်ဖြစ်တယ်လို့အမေရိကန်ခေါင်းဆောင်ကပြောဆိုပါတယ်။နောက်ဗင်နီဇွဲလာအရေးကိုလည်းသမ္မတဒေါ်နယ်ထရန့်ကပြောပါတယ်။ကမ္ဘာရှိရာတွေမှာအမေရိကန်ရဲ့ရပ်တည်ချက်နဲ့ပတ်သက်ပြီးတော့လည်းသမ္မတကကြေကြေပြန့်ပြန့်ပြောဆိုခဲ့ပါတယ်ရှင်။